ကတိကျွေးတထေးကြီးဒေါ်နယ်ဂျေထရမ့်ကအမေရိကန်ပြည်အောင်စုရဲ့45ဦးမြောက်သမ္မတအဖြစ်ရွေးချယ်ခံလိုက်ရပြီဖြစ်ပါတယ်အမေရိကန်ပြည်သူအလုံးအတွက်သမ္မတဖြစ်စေရမယ်လို့ကတိပြုပြောဆိုလိုက်တဲ့ဒေါ်နယ်ထရမ့်အမေရိကန်သမ္မတအဖြစ်တာဝန်ယူလာချိန်မှာအစဉ်ဆက်ရှိခဲ့တဲ့ပူးပေါင်းဆောင်ရွက်မှုမျိုးဆက်လက်ရှိစေဖို့မဟာမိတ်တွေကမျှော်လင့်ထားကြပါတယ် Republican Party ကတင်မြှောက်တဲ့ဒေါ်နယ်ထရမ့်အမေရိကန်သမ္မတအဖြစ်ရွေးကောက်ခံရမှုအပေါ်မှာကဘာတလွားတုံ့ပြန်မှုတွေကိုမတ်တကီထိုက်ကစူးစီးတင်ပြထားပါတယ်
I pledge to every citizen of our land that I will be president for all Americans, and this is so important to me. For those who have chosen not to support me in the past, of which there were a few people, I'm reaching out to you for your guidance.
Megan, you do all along here, the Madal Chissi, Yaba Melu, Chino, Nangay, and Nangandari, all along will grieve you about it.ဒါကကျွန်တော်တို့ရဲ့အရေးကြီးပါတယ်။လူနေစုပဲဖြစ်တဲ့အရင်တုန်းကကျွန်တော်ကိုမထောက်ခံခဲ့သူတွေကိုလည်းပြောချင်ပါတယ်။ကြီးမြတ်တဲ့ကျွန်တော်တို့အတိုင်းပြည်အတွက်ဒီလူကစီစီလုံးလုံးလုံးလုံးနိုင်မှုအတွက်ခင်ဗျားတို့အကူအညီတွေယူရပါမယ်
။အမေရိကန်ပြည်ထောင်စုရဲ့45ဦးမြောက်သမ္မတအဖြစ်ရွေးကောက်ခံရတဲ့ဒေါ်နယ်ဂျေထရမ့်ကနယူးယောက်မြို့မှာလုပ်တဲ့အောင်ပွဲအခမ်းအနားမှာအခုလိုပြောဆိုခဲ့တာပါ။အမေရိကန်သမ္မတဘရက်ကိုဘားမားကိုဆက်ခံမဲ့သူအဖြစ်အမေရိကန်ပြည်သူတွေကဒေါ်နယ်ထရမ့်ကိုရွေးကောက်လိုက်ပြီးတဲ့နောက်ဒီကနေ့မှာပဲအမေရိကန်ရဲ့အရေးပါတဲ့လုံခြုံရေးမဟာမိတ်ဖြစ်တဲ့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO အကြီးအကဲကမကြာမီမှာဒေါ်နယ်ထရမ့်နဲ့တွေ့ဆုံဖို့ကြိုးစားမယ်လို့ပြောဆိုလိုက်ပါတယ
် US leadership is as important as ever Our alliance
အမေရိကန်ရဲ့ဥဆောင်မှုကအစင်မြဲအရေးကြီးပါတယ်ကျွန်တော်တို့မဟာမိတ်အဖွဲ့အနေနဲ့အမေရိကန်ရဲ့အရင်းအနှီးဆုံးမိတ်ဖက်တွေဖြစ်တဲ့ငင်းကြိုင်းတဲ့ပြည်ပခါတွေကိုဖြည့်ရှင်းဆောင်ရလာတာနှစ်ပေါင်း80ပြည့်သွားတော့မယ်။နေတိုးဖွဲ့ခိုင်မာအားကောင်းမှုကအမေရိကန်ပြောင်စုအတွက်ရောဥရောပအတွက်ပါကြိုးဖြစ်စေပါရ
။ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုကာလအတွင်းမှာဒေါ်နယ်ထရမ့်ကသူ့ရွေးကောက်ခံရရင်နေတိုးနဲ့အဆက်ဖြတ်ခြင်းဖြတ်မယ်လို့ပြောဆိုထားခဲ့ပူတာဖြစ်ပါတယ်။တရုတ်နိုင်ငံကတော့အမေရိကန်သမ္မတတင်တဲ့နှစ်နိုင်ငံအကျိုးစီးပွားအတွက်ရောကမ္ဘာအကျိုးစီးပွားအတွက်ရောအတူလက်တွဲဆောင်ရွက်နိုင်ဖို့မျှော်လင့်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရလူခန်းကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
။我们正在关注美国大选的最终结果。我们期待着同美国新一届政府。
အမေရိကန်ရွေးကောက်ပွဲကိုကျွန်တော်တို့လည်းစောင့်ကြည့်နေပါတယ်။ကျွန်တော်တို့အနေနဲ့ကတော့နှစ်နိုင်ငံပြည်သူတွေ၊ကမ္ဘာပြည်သူတွေအကျိုးစီးပွားအတွက်နှစ်ဖက်အကျိုးရှိမဲ့ဆက်ဆံရေးတိုးတက်ကောင်းမွန်ဖို့အတွက်အမေရိကန်သမ္မတတင်တဲ့လက်တွဲဆောင်ရွက်သွားမှာပါ။
တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရောင်ပြွန်စီကလည်းအမေရိကန်သမ္မတအသည့်အဖြစ်ဒေါ်နယ်ထရမ့်ရွေးကောက်ခံရရင်လက်ရှိမြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ပေါ်မှာထားရှိထားတဲ့အမေရိကန်မူဝါဒကိုမပြောင်းလဲဖို့မျှော်လင့်တယ်လို့ပြောဆိုပါတယ
်။အော်နူဖိုကာတန်ဆွန်တဲ့တရာတော့ဟာမီဒိုမင်က
ဂဝိုင်းရင်ဆိုင်နေရတဲ့အကြီးမားဆုံးပြဿနာကနျူကလ িয়ার ချင်းချမှုဖြစ်ပြီးတော့သူ့ရဲ့အမျိုးသားလုံခြုံရေးအဖွဲ့ဝင်တွေအနေနဲ့မြောက်ကိုရီးယားအပေါ်တင်းတင်းကြပ်ကြပ်ထိန်းချုပ်တာကိုဆက်ပြီးကျင့်သုံးသွားမယ်လို့မစ္စတာထရမ့်ကထုတ်ပေါ်ပြောဆိုထားတာပ
ါအမေရိကန်သမ္မတရွေးကောက်ပွဲရလဒ်နဲ့ပတ်သက်ပြီးတောင်ကိုရီးယားလွှတ်တော်အဖွဲ့ဝင်တွေနဲ့တွေ့ဆုံဆွေးနွေးတဲ့အချိန်မှာနိုင်ငံခြားရေးဝန်ကြီးကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်အမေရိကန်နဲ့ဆက်ဆံရေးထူထောင်ခဲ့တာရာစုနှစ်နှစ်ခုအတွင်းကိုရောက်ရှိလာပြီဖြစ်တဲ့ထိုင်းနိုင်ငံကတော့အမေရိကန်သမ္မတတဲ့အဖြစ်ဘယ်သူပဲဖြစ်လာပါစေထိုင်းနိုင်ငံနဲ့ဆက်ဆံရေးကတော့ပြောင်းလဲမှာမဟုတ်ဘူးလို့ဝန်ကြီးချုပ်ဖရယုတ်ချန်ဦးချာကဘုတ်ထူးနေမှာတင်းထောက်တွေကိုပြောဆိုလိုက်ပါတယ
်แต่สิ่งที่ประเทศไทยนั้นจะต้องเผชิญต่อไปก็คือเราเป็นมิตรกับสหรัฐอเมริกามา180กว่าปีแล้ว
ကျွန်တော်တို့အနေနဲ့အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်ဖြစ်ခဲ့တာနှစ်ပေါင်း180ကျော်ရှိခဲ့ပါပြီ။အမေရိကန်သမ္မတအသစ်ဘယ်သူပဲဖြစ်လာဖြစ်လာထိုင်းနိုင်ငံအတွက်တော့တိတ်ကိစ္စမရှိပါဘူး။ထိုင်းနိုင်ငံအနေနဲ့နိုင်ငံခြားရေးမူဝါဒကိုချိန်ညှိပြီးတော့ရှေ့တိုးဆောင်ရွက်သွားနိုင်မှာပါ
။သမ္မတအသစ်အဖြစ်ရွေးကောက်ခံလိုက်ရတဲ့အင်ဂျန်မြေလုပ်ငန်းရှင်ဂရေဂျွဲတထေးကြီးဒေါ်နယ်ထရမ့်ကတော့သမ္မတရာဒူးတာဝင်ကိုလာမယ့်2019ခုနှစ်မှာစတင်ရယူရမှာဖြစ်ပါတယ်ရှင်။